အမေရိကန်နိုင်ငံသားရဲဝန်ကြီးအန်တိုနီဘလင်ကင်နဲ့တန်တဂွန်စစ်ဌာနချုပ်ကြီးကအော့စတင်တို့ဟာပစိဖိတ်တစ်ဖက်ကမိတ်ဆက်နိုင်ငံလေးဖြစ်တဲ့ဂျပန်တောင်ကိုရီးယားနိုင်ငံအကောင်ဆောင်တွေနဲ့ဒီသတင်းသက်သေတွေ့ဆုံဖို့ရှိပါတယ်သမ္မတဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့ပထမဆုံးပင်လယ်ရထားစီးစဉ်ဖြင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးတိုရှိမီဆိုမိုတဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘိုအိုကီရှီရိုနဲ့အင်ကာနေမှာတွေ့ဆုံပြီးတောင်ကိုရီးယားကိုဗုဒ္ဓဟူးနေ့မှာခရီးသွားပါမယ်။သူတို့ရဲ့ပထမဆုံးနိုင်ငံသားစီးစဉ်အတွင်းအခုလိုဂျပန်နဲ့တောင်ကိုရီးယားတို့ကိုပထမဆုံးတွားရောက်တာဟာအာရှအရှေ့မြောက်ပိုင်းဒေသတွေပေါ့အမေရိကန်သမ္မတရဲ့လုံခြုံရေးရည်ရွယ်မအေးမှုကိုထင်ဟပ်နေတာဖြစ်ကြောင်းလေလာသုံးသပ်သူတချို့ကပြောကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကသူအာဏာရပြီးနှစ်လောက်မပြည့်ခင်မှာတရုတ်အပေါ်ထားတဲ့ Trump ရဲ့ဖိအားတွေကိုအလင်းစလို့မရုတ်သိမ်းခဲ့ပဲသွင်းကုန်ကုန်စီးကမ်းတွေကိုဆက်လက်ထားရှိတာထိုင်ဝမ်ဒီမိုကရက်အစိုးရကိုထောက်ခံကြောင်းပြောတာနဲ့သမရရှိချင်းချင်းရဲ့ဟောင်ကောင်နဲ့ရှင်ကျန်းဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်ပြစ်တင်ရှုံချတာပဲလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အင်ဂျူရောအမျိုးသားလူ့ကျွန်ရေးအကြံပေးဂျိတ်ဆူလီဗန်တို့ဟာဒီသတင်းပတ်နှံပိုင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနိုင်ငံသားရေးဗဟိုကော်မရှင်ညွှန်ကြားရေးမှူးရန်ကြီးကြီးတို့နဲ့လည်းအလက်စကားတင်နေအင်ကာရေ့ချ်မျိုးမှာတွေ့ဆုံကြဖို့ရှိပါတယ်။ဒါပြင်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဂျပန်နဲ့တောင်ကိုရီးယားပြည်ထောင်စုတွင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်ဖြစ်ရေးအဖြစ်ရှာကြဖို့ကလည်းသူတို့ရဲ့ပုံညီမှန်းချက်ဖြစ်ပါလေရှင်။